တိုင်းရင်းသားညီနောင်မဟာမိတ်အဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်စပြီးတော့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်သေးဆုံးရသူဦးရေက80နီးပါးရှိနေပါပြီလို့ဒေသတွင်းအဖွဲ့အစည်းတွေကပြောပါတယ်။ညီနောင်မဟာမိတ်တစ်ဖက်တည်းကပဲ4ရက်ကြာအပြစ်ခတ်ရဲစဲကြောင်ကြေညာထားပေမဲ့လို့လားရှိုးနဲ့ကြောင်မဲစားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်ဖြစ်ပွားနေပါတယ်ရှမ်းမြောက်ဒေသလက်ရှိတိုက်ပွဲအရက်သားတွေထိခိုက်သေဆုံးရတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ
်ညီနောင်မဟာမိတ်အဖွဲ့တွေကတရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလေးစားတဲ့အနေနဲ့ဒီလ14ရက်နေ့ကစတင်ပြီး၄ရက်ကြာတစ်ဖက်သက်အပြစ်ခတ်ရက်ဆဲကြောင်တင်းငွေနေ့ကကြေညာထားတာပါဒီလိုအပြစ်ရက်ကြောင်ကြေညာထားပေမဲ့လာချုံမြို့မှာတော့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်
ဒီနေ့တော့ကျွန်တော်ဒီဘုံမှုဆယ်တွေလမ်းပြလိုက်တာဘယ်ဟန်ပဲဖြစ်မှာဘယ်ဟန်ဘယ်ဟန်ပဲရတဲ့ဘယ်ဒီမြို့ဆောင်လမ်းဖဲကိုပြစ်အလင်းဆက်ပါလင်းဆက်ပြီးဒီနေ့ကျင်းထောက်တယ်မလားဘာလို့မလဲဒီနေ့တော့အကျဉ်းဆုံးမှုပေါ့လေ
ကြောင်မဲမြို့မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံလူမှုကူညီရေးအဖွဲ့ဝင်တဦးကပြောပါတယ
်မနေ့ကတော့ဒီနေ့တော့တိုက်ပွဲတွေကပြင်းထန်နေတယ်မနေ့ကဒီနေ့ပိုင်းလေဒီနေ့မနေ့ကတော့တညာလုံးတိုက်ပွဲတွေကပြင်းထန်တယ်ပေါ့မြို့ပေါ်တော့ဒီရပုံကျင်းဆောင်တော့တပည့်တွေတော့ပြင်ပနေတယ်။ဒါကတော့ပုံကတော့ကြားနေရတယ်။ဒီမှာလည်းတော့အခုချိန်မျိုးကတော့လေးပြန်တော့ဝဲတာရှိတယ်။မစီရစီလေးတော့ဝဲ
။ကြောင်မဲနောင်ချိုစတဲ့မြို့တွေမှာဇွန်လ25ရက်နေ့ကတိုက်ပွဲစတင်ခဲ့တာဖြစ်ပြီးညီနောင်မဟာမိတ်ရဲ့10-20စစ်စင်ရေးအပိုင်းနှစ်စတင်တဲ့22ရက်တာကာလအတွင်းကြောင်မဲတမြို့လုံးထဲမှာတင်အရသာထိခိုက်သေးဆုံးသူဥယျာဉ်80နီးပါးရှိကြောင်းသူကဆက်ပြောပါတယ်။
ဒီနေ့ကမရှိဘူးမနေတော့တော့မတော်ပါရှော့မကလုံးကြတယ်စတာတုံးစီပြက်စီတော့တယ်နော်အဲလာပြီးတော့ကိုမုံပြတ်တော့ကလုံးကြတယ်တုံးရပြီတော့ဒီ25ရက်နေ့စားပြီးတော့ဒီက4ရက်နေ့ကြည့်တော့ SP တုံးကြတော့59ရောက်တယ်ဒီ5ရက်6ရက်နေ့ပြီးတော့ဒီ16ရက်ဒီနေ့တော့မပါဘူးအဲ့မှာကျူကြတည်တာတော့ပြောင်းလဲပြောင်းလဲနေတယ်အဲ့ဒီဝင်းတင်ကွာကြာမီတော့ဆိုရင်15ရက်လောက်ဆိုရင်တော့ကျွန်တော်ဒီက80ရက်လောက်ရှိသွားတော့ပြီ
ထိခိုက်သေးဆုံးသူတွေဟာတိုက်ပွဲအတွင်းသေဆုံးတာဖြစ်ကြောင်းနဲ့ဘယ်ဘက်ကပစ်တဲ့လက်နက်ကြောင့်သေဆုံးရတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူးသေဆုံးသူအရေအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တီးခြားစုံစမ်းလို့မရသေးပါဘူးရှမ်းပြည်နယ်ကဒေသတွင်းလူအခွင့်အရေးအခြေအနေကိုစစ်တမ်းကောက်ယူနေတဲ့တအားအမျိုးသမီးအဖွဲ့ TWO ရဲ့စစ်တမ်းကောက်ယူချက်တွေအရ10-20စစ်စင်ရေးအပိုင်းနဲ့စတင်ပြီးရပ်ပိုင်း20ကျော်ကာလအတွင်းသေဆုံးသူ60နီးပါးနဲ့ထိခိုက်ဒဏ်ရာရသူ60ကျော်ရှိကြောင်း VOA ကိုပြောပါတယ
်။ကျွန်တော်ကောက်တဲ့စီရင်ငါတရားနဲ့24ဦး။အဲတေဆုံးတဲ့သူကစုစုပေါင်း59ဦးရှိရဲ့ပြီးတော့ဒဏ်ရာရရှိတဲ့သူက62ဦးရှိရဲ့နောက်ထပ်3ဦးကျတော့ဒီဆက်ကစားခုပြင်ပြီးဖန်စီထိန်ထိန်ထားတဲ့3ဦးရောရှိရဲ့ဟုတ်။ဒီသူ25ကနေဒီလိုင်း25ရင်းလေးအထိရောက်ရထားတဲ့စီရင်ဖြစ်ပါတယ်ဟုတ်။ဒီ124ထဲမှာအများဆုံးကလာချိုးနဲ့ဒီကအများဆုံးကမိုးကုတ်ဖြစ်တယ်။ဒါနဲ့မျိုးနဲ့ကြတော့ဒီဆောင်မဲတွေပါတယ်ဒီဘောဘက်ကအနေချင်းပါတယ်ဟုတ်။နောင်ချိုးဘက်မှာလည်းပါလိမ့်ရှင
်။တောင်အမျိုးသားလူမျိုးရေးတက်မတော့ TNL ရဲ့ပြန်ကြားရေးဌာနကတော့ဒီလ16ရက်နေ့ကစစ်ကောင်စီဘက်ကအတွဲလိုက်ဒုံးပစ်ခတ်မှုကြောင့်မိုးကုတ်မြို့မှာကလေးငယ်တဦးအပါအဝင်2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရကြောင်းအပြစ်ရထားတဲ့နေရက်အတွင်းစစ်ကောင်စီကလေကြောင်းနဲ့လက်နဲ့ကြီးပစ်ခတ်တာကြောင့်အရသား3ဦးသေဆုံးပြီး10ဦးဒဏ်ရာရကြောင်းဖော်ပြထားပါတယ်တိုက်ပွဲ22ရက်တာကာလအတွင်းအရသားသေဆုံးသူ69ဦးရှိပြီးထိခိုက်ဒဏ်ရာသူ112ဦးရှိကြောင်းလည်း TNL ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ MNDAA နဲ့ပူးပေါင်းတပ်တွေကဒီလ3ရက်နေ့ကစတင်ပြီးလာရှိုးမြို့ကို short tight ဒုံးနေ drone တွေနဲ့တိုက်ခိုက်တာကြောင့်အရသား18ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ကြောင်းဇူလိုင်လ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ